မြန်မာနိုင်ငံမှာစစ်ကောင်စီဘက်ကအကြမ်းဖက်မှုတွေအဆုံးသက်ရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေအကောင့်ထည့်ဖော်ရေးနဲ့ဒီမိုကရေစီအစိုးရတည်တည်ရဲ့ပြန်လည်တည်ထောင်နိုင်ရေးအတွက်ဖိအားပေးရမှာဖြစ်ပါတယ်။ဒေတာတွင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်အမေရိကန်ဒေါ်လာ84သန်းကျော်ပေးမယ်လို့ကြာတာရင်းနေကပဲအမေရိကန်ပြည်ထောင်စုကကြေညာခဲ့ပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံအတွင်းဆက်လက်ဖြစ်ပွားနေတဲ့ပြည်ပခါတွေကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကူညီပံ့ပိုးမဲ့ဒေါ်လာ63သန်းကျော်ပါဝင်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကဒီနေ့ဂျကာတာမြို့တော်မှာကျင်းပတဲ့အာဆီယံဝင်ကြီးအစည်းအဝေးလွန်ညီလာခံမှာပြောကြားသွားတာဖြစ်ပါတယ်။ဒီညီလာခံကိုတရုတ်နိုင်ငံသားဝင်ကြီးဝင်ကြီးလည်းတက်ရောက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဆီယံနိုင်ငံတွေရဲ့ဆက်ဆံရေးဟာအင်ဒိုပစိဖိတ်ဒေသနဲ့ဆက်ဆံရေးမှာအဓိကကျတဲ့အကြောင်းနဲ့ဒီဒေသဟာအခြားဒေသတွေထက်27ရာစုကိုလမ်းကြောင်းချပုံဖော်မဲ့ဒေသဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကညီလာခံမှာပြောကြားသွားခဲ့ပါတယ်။အာဆီယံကိုဗဟိုထားတဲ့ Indo Pacific ဒေသလွတ်လပ်ပြီးကျွဲဝချမ်းသာတဲ့လုံခြုံမှုရှိပြီးဆက်သွယ်ပေါင်းစည်းနိုင်တဲ့အခက်ခဲတွေကိုကြံ့ကြံ့ခံနိုင်တဲ့ဒေသဖြစ်ဖို့မျှော်လင့်ချက်တွေအပေါ်အမေရိကန်ပြည်ထောင်စုကထပ်တူသဘောထားရှိတဲ့အကြောင်းလည်းပြောဆိုသွားခဲ့ပါတယ်။ Indonesia နိုင်ငံသားဝင်ကြီး Reno Marsudi ကတော့ American နိုင်ငံသားဝင်ကြီး Blinken နဲ့ဆွေးနွေးမှုဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အထောက်အကူပြုလိမ့်မယ်လို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်ရှင်။